အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုအေပက်အဖွဲ့ဝင်28နိုင်ငံဟာဒီနေ့စောပိုင်းတုန်းကရယူခဲ့တဲ့ပစိဖိတ်သမုဒ္ဒရာရပ်ဝင်နိုင်ငံတွေအကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်TPP နဲ့အညီလိုက်ပါဆောင်ရွက်ဖို့အခိုင်အမာစိတ်ပိုင်းဖြတ်ထားကြဆဲပဲလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။ပြည်သူနိုင်ငံလီမာမျိုးမှာကျင်းပတဲ့အေပက်ထိပ်သီးဆွေးနွ ါတယ်။ကုန်သွယ်ရေးနဲ့ပတ်သက်လာရင်ကမ္ဘာတဝန်းအစိုးမြင်မှုတွေများလာတယ်ဆိုတာကို APEC အဖွဲ့ဝင်နိုင်ငံတွေအသိမဲ့ပြုတဲ့တစ်ချိန်ထဲမှာကိုကျိုးစည်းဝါကာကွယ်ရေးဝါဒကိုတိုက်ဖြတ်ပြီးအမေရိကန်ပြည်ထောင်စုပါတီဖြစ်စေမပါတီဖြစ်စေ APEC နိုင်ငံတွေအနေနဲ့သူတို့ရဲ့ဈေးကွက်တွေကိုလမ်းပွင့်ပေးထားမှာဖြစ်တယ်လို့ APEC အဖွဲ့ကဒီကြေညာချက်ထုတ်ပြန်ထားပါတယ်အမေရိကန်ရွေးကောက်ခံသမ္မတထရမ့်ကတော့ကနေဒါ၊မက္ကဆီကိုနဲ့အမေရိကန်ပြည်ထောင်စုတို့ပါဝင်တဲ့မြောက်အမေရိကနိုင်ငံများလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ် NAFTA ကိုပို့ပြီးတော့မျက်မျှတတဖြစ်အောင်ပြန်လည်ညှိနှိုင်းဆွေးနွေးတာတွေလုပ်ဖို့စီရင်ပြောဆိုနေတာပါ။ဒီအတွက်အထွန်းမှာပဲ TPP အဖွဲ့ဝင်မဟုတ်တဲ့တရုတ်နိုင်ငံကလည်းလွတ်လပ်စွာကုန်သွယ်နိုင်ဖို့အတွက်ဒေသတွင်အလုံးစုံစီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ RCEP ကိုဖွဲ့စည်းဖို့တွန်းအားပေးဆောင်ရွက်နေပါတယ်။ပြည်သူနဲ့ချီလီနိုင်ငံအပါအဝင်နိုင်ငံပေါင်း16နိုင်ငံကဒီသဘောတူစာချုပ်မှာပါဝင်ဖို့စိတ်ဝင်စားမှုတွေတိုးလာနေတယ်လို့ APEC အဖွဲ့အစည်းအဝေးကိုတက်လာတဲ့တရုတ်ကိုယ်စားလှယ်တစ်ဦးကပြောသွားပါတယ်ရှင်။